နယူးဇီလန်နိုင်ငံမှာကိုဗစ် -19 ရောဂါကင်းရှင်းသွားပြီလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒရာဒင်နာဒီကနေ့တနင်္လာနေ့ကြေညာခဲ့ပါတယ်
The New Zealanders did something remarkable in our fight to beat COVID-19. We united in unprecedented ways to crush the virus.
COVID-19 တိုက်ဖျက်ရေးမှာနယူးဇီလန်အနေနဲ့အောင်မြင်မှုတစ်ခုရအောင်လှုပ်ဆောင်နိုင်ခဲ့ပါပြီ။ဒီ virus ကိုချေမှုန်းမှုအလုံးတစ်စီးတစ်လုံးနဲ့ညီညီညွတ်ညွတ်လှုပ်ဆောင်ခဲ့ကြတာပါ။ဒီကပ်ရောဂါကြောင့်တည်ဆုံးသွားခဲ့ရသူတွေကိုလည်းအသိမှတ်ပြုပါရစေ။ကျမတို့အားလုံးလက်တွဲဆောင်ရွက်ခဲ့ကြသလိုတတ်နိုင်သမျှဖေးမပေးခဲ့ကြပါတယ်လို့ပြောထားတာပါ။COVID-19 နဲ့ဆေးရုံတက်ကူတာမှုခံယူနေတဲ့နောက်ဆုံးလူနာကိုဆေးရုံဆင်ခွင်ပြုလိုက်ပြီးကူးစက်မှုအသစ်ထပ်မတွေ့ကြောင်းကျန်းမာရေးဌာနညွှန်ကြားရေးမှူးချုပ် Ashley Bloomfield ကကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲဝန်ကြီးချုပ်ကအခုလိုကြေညာလိုက်တာပါ February လနောက်ပိုင်းကစပြီးတော့ရောဂါကူးစက်မှုဖြစ်ပွားခဲ့တဲ့ New Zealand မှာအထူးပြုလူနာသေမရှိတာ18ရက်ဆက်တိုက်ရှိပြီလို့ညွှန်ကြားရေးမှူးချုပ် Bloomfield ကပြောပါတယ်ဒါပေမဲ့လည်းဆက်ပြီးတော့သတိနဲ့နေထိုင်ကြဖို့လိုအပ်ကြောင်းကိုလည်းသူကပြောပါတယ်မတ်လတွေကစပြီးတော့နိုင်ငံတွင်အသွားအလာထိန်းချုပ်ကန့်သက်ထားတာတွေကိုအဆင့်၄ဆင့်ခွဲဖြေလျှော့ပေးသွားမယ်လို့ကျန်းမာရေးဌာနကရတဲ့စီးရင်တွေကိုအခြေခံပြီးတော့ဝန်ကြီးချုပ်အာဒန်နာပြောတာပါဒါပေမဲ့နေဆက်ကိုတော့ဆက်ပြီးတော့ပိတ်ထားမယ်လို့ပြောပါတယ်နယူးဇီလန်မှာယောဂကုသမှုစတွေ့တဲ့အချိန်ကလေးကစပြီးတော့အရေးပါတဲ့လုပ်ငန်းတွေကလွဲလို့ကျန်စီးပွားရေးလုပ်ငန်းတွေအားလုံးကိုပိတ်ထားခဲ့ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြည်ရင်းခရီးသွားလာခွင့်ကိုမေလကစပြီးတော့ဖွင့်ပေးခဲ့တယ်လို့ဈေးဆိုင်တွေစားတောက်ဆိုင်တွေရုပ်ရှင်ရုံနဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပေးခဲ့တာပါလူဦးရေ9000လောက်ရှိတဲ့နယူးဇီလန်မှာကိုဗစ် -19 ကူးစက်သူ1154ယောက်ရှိပြီးတော့22ယောက်သေဆုံးခဲ့ပါတယ်ရှင်